မေရိကန်ပြည်ထောင်စုနဲ့တူတူကီအကြားဆက်ဆံရေးမပြေလည်မှုတွေရှိနေပေမဲ့လည်းစီးရီးယားနိုင်ငံအတွင်းမှာတော့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေထဲထဲဝဝရှိနေကြပါတယ်။နေတိုးအဖွဲ့ဝင်တွေဖြစ်ကြတဲ့ဒီနိုင်ငံပူးပေါင်းဆောင်ရွက်ပြီးစီးရီးယားနိုင်ငံမြောက်ပိုင်းမန်ဘစ်ဒေသမှာပူးတွဲကင်းလက်မှုတွေမကြခင်ပြုလုပ်တော့မှဖြစ်ကြောင်းတူတူကီစစ်တပ်ကပြောပါတယ်။တတ်မှတ်ထားတဲ့ရက်ထက်အနည်းငယ်နောက်ကျနေတာကလွဲလို့လုပ်ငန်းစဉ်တွေကိုအခက်အခဲမရှိဆောင်ရွက်နိုင်ကြတော့မှဖြစ်ကြောင်းအခုချိန်မှာနှစ်ဖက်ပူးတွဲကင်းလက်တဲ့အဆင့်ကိုရောက်လာနေပြီဖြစ်ကြောင်းတူတူကီနိုင်ငံသားဝန်ကြီးမဘလုကာဗူဆိုဂလူကဒီနေ့ငွေနေမှာသတင်းတောက်တွေကိုပြောပါတယ်မန်ဘစ်မြို့ကို IS အစ္စလာမစ်စစ်တပ်ကြီးလက်ထက်ကစီးရီးယားတိုက်ခိုက်ဒီမိုကရက်တစ်တပ်ဖွဲ့ SDF တို့ကသိမ်းပိုက်လိုက်ပြီးကြတဲ့ကဒီဒေသဟာအမေရိကန်နဲ့တူတူကီဆက်ဆံရေးအတွက်ခလုတ်ကတင်းတပ်ဖွဲ့ဖြစ်လာခဲ့တာပါ YPG လို့လည်းခေါ်တဲ့ဒီ SDF အဖွဲ့ဝင်အများစုဟာတူတူကီနိုင်ငံကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ PKK အဖွဲ့နဲ့ဆက်နွယ်နေတဲ့စီးရီးယားကတ်လူမျိုးစုတွေဖြစ်ပါတယ်။အမေရိကန်နဲ့ EU တို့ကလည်း PKK အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာပါ။စီးရီးယားနိုင်ငံအတွင်းက IS အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာ YPG အဖွဲ့ကိုအမေရိကန်ကကြောတော်နောက်ခံပေးနေတဲ့ကိစ္စဟာနိုင်ငံအကြမ်းတင်းမာမှုတွေဖြစ်ပေါ်စေတဲ့အဓိကအကြောင်းအရာဖြစ်ပါတယ်။